စကိုင်းတိုင်းဒေသကြီးတပင်းမြို့နယ်ကကြည်ကျွာနဲ့တိုင်းနယ်ကျွာအုပ်စုထဲမှာရှိတဲ့ကြည်ရွာကုန်းကျွာတို့ကိုစစ်တပ်ကဒီကနေ့ပိတ်ဆို့ရှာဖွေခဲ့ပြီးကြည်ရွာသားနှစ်ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်စစ်တပ်တွေစီးနှင်းရှာဖွေတာကြောင့်ရွာသားတွေတောက်လန့်ပြီးထွက်ပြေးနေကြပါတယ်ကြည်ကျွာနာကအုတ်ချွေမှုတယောက်ရဲ့တမီးနှစ်ယောက်အသက်ခံရပြီးနောက်အခုလိုရှာဖွေဖမ်းဆီးတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့တင်းကိုတော့မမြသခင်အောင်ကပြောပြပေးပါမယ်ခင
်ဒီကနေ့ဇွန်လ22ရက်မိုးလင်းနေ့နာရီလောက်မှာစကိုင်းတိုင်းတပင်းမြို့နယ်ကကြည်ကျွာနဲ့အဲ့ဒီကနေ12မိုင်လောက်ဝေးတဲ့ကြည်ရွာကုန်းကျွာနှစ်ခုကိုစစ်ကောင်စီတပ်တွေအင်အားအများပြားနဲ့ဝန်ရောက်ရှာဖွေခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပင်းမြို့နယ်ထဲမှာဇွန်လ10ရက်နေ့ကစလို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီနောက်ပိုင်းကလေးကအနီးအနားကျေးရွာတွေကိုစစ်တပ်ကမကြာခဏဝန်ရောက်ရှာဖွေလေးရှိပါတယ်။ကြည်ကျေးရွာထဲမှာဝန်ရောက်ရှာဖွေတဲ့အခြေအနေကိုထွက်ပြေးနေတဲ့ရွာသားတယောက်က VOE ကိုပြောပါတယ်။ဒါနဲ့
ဝန်တော်တူကတော့ဟိုအခြေအနေတွေကိုကြည့်နေတယ်အဲကောင်လေးမြောက်ပါသွားပါသွားတယ်။ကောင်လေးတွေဆွဲဆွဲပြီးတော့လေတဆွဲဦးခဏရောက်ခဏရောက်ဖွဲ့မြားတိုင်းကျင်းဆောင်တယ်။အဲဒီကျင်းဆောင်တဲ့အဖွဲ့ကိုတော့အဲလိုတရင်ထောက်တဲ့တရင်ထောက်အမိကြရတဲ့ဝင်းနေသွားတယ်အခုကတော့35လောက်38လောက်အဲလိုနှစ်ယောက်ပါသွားတယ်။အဲလိုကိုဖမ်းသွားမှလည်းကြောက်လို့ရှောင်ရတာပဲ။ဆွဲတယ်ရွာလို့ဒီလိုလာတယ်လေဆိုတော့ပြေးကြတာပဲ။အခုညီမတော့လည်းရောက်နေတယ်ရောက်နေတော့ဘေးရွာကလှမ်းပြောတယ်အခုပြန်ပြီးတော့ငါးသိန်းဝင်နေတယ်လို့ကြားတယ်။သူကဝင်လာလေးကဒါအသေးသေးသုံးသိန်းနဲ့အဲဒီစကားတစ်သိန်းဝင်လာတယ
်။ကြည်ကြီးရွာဒေသခံဖြစ်တဲ့ကိုဖိုးညီနဲ့ကိုစိုးနိုင်ဝင်ဖမ်းဆီးခံရတာဖြစ်ပါတယ်။တိုင်းနဲ့ကြည်ရွာအုပ်စုတွေကကြည်ရွာကုန်းကြည်ရွာကိုစစ်တပ်ကဝင်ရောက်စစ်ဆေးရတယ်ပတ်သက်လို့လည်းရွာသားတယောက်ကအခုလိုပြောပါတယ်
။ကြည်ရွာကုန်းကတော့အဲဒီကလည်းဖြစ်နေတယ်။အဲဒီကအင်အား40လောက်ရှိတယ်။ကြည်ရွာတော့ကောင်းကားညဝင်လာတယ်ရွာဝင်နဲ့တမက်တွေဖောက်ပြီးလာတာပဲ။ဘာလို့ရှာတာလဲဆိုတော့အဲ့လိုရေလိုလေဥတီရရှိပါဘူးညသူတို့ကဒီလိုတလန်အမအကြီးကဖြစ်တတ်တာဆိုတော့ရွာဝင်ပြီးတော့အစီဖြက်စီးကြပါပဲ။ရွာရောလူဖြစ်တတ်ကြအောင်ဆင်းဖောက်ပါပဲ။ပေနဲ့နီးစက်ရတော့နေတယ်ပြီးကြတာပေါ့။အင်ဂျီကတီရွာနဲ့ဖျက်ထုတ်ရွာနဲ့ဆက်နေတာ။လွဲခေါ်ကြတာဒီလိုခေါ်တာပေါ့။ကြီးရွာနဲ့ဖျက်ထုတ်ရွာနဲ့တောင်းရင်အင်ဂျီ600လောက်ရှိမယ်အကုန်ကြီးရပါပ
ါအခုလိုစစ်တပ်ကဝင်ရောက်ရှာဖွေရာကြောင့်ရွာသားတွေစိုးရင်ပြီးတော့ထွက်ပြေးနေကြရပါတယ်အခုလိုမွေးရတီကာလမှာပြည်သူလူထုတွေဟာနှိစက်ရတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတာအခက်အခဲဖြစ်တယ်လို့အဲ့ထွက်ပြေးလာသူတွေကပြောပါတယ်ဇွန်လ23ရက်နေ့ကကြည်ရွာကအုတ်ချွေးရီမှုရဲ့တမီနှစ်ယောက်ဓာတ်ခုတ်ခံရလို့သိဆုံးခဲ့ပါတယ်စစ်တပ်ကိုတရင်ပေးသူလို့ဒေသခံတွေကပြောသူတယောက်လည်းမကြခင်ကအသက်ခံရပါတယ်ဒီလိုတက်ပြတ်မှုတွေဖြစ်ခဲ့ပြီးတော့ခုလိုရွာကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလှုပ်နေတာပါဇွန်လ15ရက်နေ့ကတော့ကြည်ကျေးရွာရဲ့အနောက်ဘက်နှမိုင်ကွာမှာရှိတဲ့ဘုတ်ရွာဆက်ပြချင်းမှာစစ်ကောင်စီနဲ့ဒေသခံ PDF တပ်ဖွဲ့တွေအကြမ်းတိုက်ပွဲဖြစ်ခဲ့ပါရဲ့ရှင်